အစိုးရစစ်တပ်ဘက်ကထိုးစစ်စင်နာတွေကိုရပ်တန့်မယ်ဆိုရင်ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းပြဿနာဖြစ်စေမဲ့စစ်ရေးလှုပ်ရှားမှုတွေကိုပြုလုပ်မှာမဟုတ်တဲ့အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ်မှာဒေသခံပြည်သူတွေကကြိုးဆိုလိုက်ပါတယ်ဒေသခံပြည်သူတွေကဒီကြေညာချက်ကိုနှစ်ဖက်စလုံးကလိုက်နာပြီးတော့ဇပွဲဝိုင်းဆွေးနွေးပွဲတွေကနေတဆင်စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့မျှော်လင့်ကြောင်းပြောကြပါတယ်တချိန်ထဲမှာလည်းဒီနိုင်ငံတော်သမ္မတဦးသိန်းစိန်ကငြိမ်းချမ်းရေးရဖို့မိမိတို့အားလုံးညှိနှိုင်းဆွေးနွေးအဖြေရှာရမယ့်အချိန်ကျနေပြီလို့ပြောဆိုခဲ့ပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ရန်ကုန်ခြေစိုက်သတင်းတော်ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဒီကနေ့ကျဆွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာအချက်5ချက်ပါဝင်ပြီးအဓိကအချက်တွေအဖြစ်ကတော့နိုင်ငံရေးပြဿနာတွေကိုအပြေရှားဖို့လိုအပ်တဲ့ဆွေးနွေးမှုတွေဆက်လုပ်သွားမယ်ဆိုတဲ့အကြောင်းအပါအဝင်စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ကူညီနိုင်တဲ့အဖွဲ့အစည်းတွေနိုင်ငံတွေထံကနေအကူအညီရယူသွားမှာဖြစ်တယ်ဆိုတဲ့အချက်တွေထည့်သွင်းဖော်ပြထားပါတယ်။နောက်ဆုံးအချက်မှာတော့မြမကျမ်းတော်ကထိုးစစ်စင်နာတွေကိုရက်ဆိုင်မယ်ဆိုရင် KIA ကလည်းပြဿနာဖြစ်ပွားနိုင်မဲ့စီးရေးလှုပ်ရှားမှုတွေကိုပြုလုပ်မှာမဟုတ်ကြောင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီလိုထုတ်ပြန်လိုက်တဲ့အပေါ်မှာကချင်ဒေသခံပြည်သူတွေကကြိုဆိုလိုက်ပြီးစစ်မှန်တဲ့ဆွေးနွေးပွဲတွေဖြစ်ဖို့မျှော်လင့်ကြောင်းပြောဆိုကြပါတယ်
။ညာတဲ့ဖက်ပဲဆိုလို့ရှိရင်နှစ်ဖက်စလုံးကဒီဥစ္စာကိုလိုက်နာတယ်ဆိုရင်အင်တာမင်္ဂလာရှိတဲ့ကိစ္စပဲဒီကိစ္စတော့လေအဲ့ဒါဆိုရင်တော့ဆွေးနွေးပွဲတွေလည်းပြန်စားပြီးညီညာရေးရဖို့ဆိုတာကတော့တော်တော်လေးနှိစပ်သွားတာပေါ့ကောင်းသွားတာပေါ့ဆိုဝဲပေါ်ရောက်တယ်ဆိုရင်အေးစေးစေးဒါညှိနှိုင်းလို့ဟိုရနိုင်တဲ့အနေအထားတွေပဲလေနော
်ဒါကတော့ကချင်ပြည်နယ်ကဒေသခံတယောက်ပြောဆိုတာဖြစ်ပါတယ်တိုင်းလိုက်ခေါ်ရှမ်းပြည်မျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီကအထွေထွေအတွင်းမှုဦးစောဝင်းထွန်းကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ဖြစ်ဖြစ်ကြတာကတော့မဆက်စလုံးမှာတချင်ပြည်နယ်လူပြည်နယ်သားများအားလုံးရဲ့တော့လက်နာထောက်ထားပြီးမှတချင်ပြည်နယ်လူပြည်နယ်သားအားလုံးရဲ့ဘဝကိုစဉ်းစားပြီးမှဆောက်ဖြေဖို့လည်းတကယ်စစ်မှန်တဲ့ရင်းစားရေးကိုတကယ်စစ်မှန်တဲ့အဖြစ်ခရဆိုင်ကိုရနိုင်လို့ထင်ပါတယ်အခုကကျွန်တော်တို့အနေနဲ့ကတော့မဆက်စလုံးမှာတော့နော်အဲ့ဒီစိတ်ရင်းစေတဲ့နာကိုကျောက်ကုတ်တဲ့ဒီပီပီဒီလေးမရှိကြရလားဆိုတော့လေကျွန်တော်အခက်ပြောချင်ပါတယ်ဒီလိုဒီနေ့ဒါနဲ့ရရှိနေတဲ့ကတော့ဘာခါရတာကြားရည်ကျအခုတစ်ခါတည်းကအပြာလာထိုးတဲ့ရှင်တဲ့အတိုင်းလက်တွေကောင်းဖြစ်ပေါ်ရက်သေးကြပါလို့လည်းကျွန်တော်ဖြည့်ဆည်းပြီးပြောချင်ပါတယ်ခင်ဗျာ
ငင်းချင်းအကျိုးတော်ဆောင်တူဖြစ်တဲ့ဥယျဇော်ခေါင်ကတော့အစိုးရနဲ့ KIA ဆွေးနွေးပွဲတွေစတင်နိုင်တော့မဲ့အလားအလာဖြစ်သုံးသပ်ပါတယ
်ဒါတော့ယုံကြည်မှုဒီဆောက်တာဒါတော့ဒီမှာကောင်းပါတယ်အပြုတ်ဘောဆောင်ဆောင်ပါတယ်ဒါတော့အေးငင်းချင်းရဲ့အတွက်ဒီလိုဆွေးနွေးမှုအတွက်ဒီမှာအထောက်အကူပြုတဲ့ထုတ်ပြန်ခြင်းတင်ရချက်ဖြစ်ပါတယ်အမြန်ဆုံးဆွေးနွေးပွဲလုပ်ပြီးတော့အကောင်အထည်ဖော်ဖို့ဆိုတဲ့ဟာကိုဒါတော့ရင်ဖွင့်ကြိုးပြကြရတဲ့အစားအဝဲလို့ကျွန်တော်ဟဲ့လို့ပဲအသုံးသပ်လို့ရပါတယ
်နိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းဒီကနေ့မနေ့မှပြည်သူကိုရေဒီယိုကတဆင့်ပြောကြားတဲ့မိန့်ခွန်းမှာတော့ငင်းချမ်းရေးရဖို့မိမိတို့အားလုံးညှိနှိုင်းဆွေးနွေးအဖြေရှာမယ်အချိန်ကျောက်ပြီးဖြစ်ကြောင်းပြောဆိုထားပါတယ
်ယခုဖြစ်ပေါ်နေတဲ့ပြည်ပခါတွေရဲ့အကျိုးဆက်တွေကြောင့်တက်စီဆုံးရှုံးမှုတွေပြည်ပခါဖြစ်ပေါ်တဲ့ဒေသများကပြည်သူအများစုခံစားနေရတဲ့စိတ်ဓာတ်ရနာကျင်မှုတွေဟာလည်းမိမိတို့လူအဖွဲ့အစည်းရဲ့ဆုံးရှုံးနေနာမှုများဖြစ်ပါမယ်။မိမိတို့အစိုးရအနေနဲ့ပြည်ပကဖြစ်ပေါ်ရဒေသတွေကတိုင်းသောညီမှုများအားလုံးအတွက်လူသားများစာနာထောက်ထားတဲ့အကူအညီတွေထည့်ရောက်စွာပေးနိုင်ဖို့အသင့်ပြင်ဆင်လုပ်ကိုင်ရရှိပါမယ်။သင့်တော်သောနိုင်ငံသားအဖွဲ့အစည်းများနဲ့လည်းဆက်သွယ်ဆောင်ရွက်ရရှိပါမယ်။တခါတလေဆုံးရှုံးနေနာမှုများရပ်ဆိုင်နိုင်ဖို့လည်းအများပြည်သူလိုလားတောင်းတနေကြတဲ့စစ်မှန်သောညီညာရေးတည်ဆောက်နိုင်မှုမိမိတို့အားလုံးစပွဲပိုင်းမှာဆွေးနွေးညှိနှိုင်းပြီးအပြည့်အစုံနဲ့အချိန်အခါကိုကြောက်ရွံ့နေပြီဖြစ်ပါတယ
်နိုင်ငံတော်သမ္မတကတက်ဆိုင်ရာခေါင်းဆောင်တွေကိုစပွဲပိုင်းမှာလာရောက်ညှိနှိုင်းဆွေးနွေးဖို့တိုက်တွန်းထားသလိုညီညာရေးတည်ဆောက်မှုဟာထိလွယ်ရှလွယ်အဆင့်ရောက်နေတာကြောင့်ညွန့်ညွန့်နဲ့သဘောထားကြီးကြီးဆောင်ရွက်ဖို့ကိုလည်းပြောကြားထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ဝါပြည်သွေးစည်းညီညီရေးတမရော UWSA ကသူတို့ဒေတာပန်ဆန်းမှာလာရောက်ဆွေးနွေးဖို့အတွက်မြန်မာအစိုးရနဲ့ KIO ဘက်ကတာဝန်ရှိသူတွေကိုဖိတ်ကြားခဲ့ပြီးနှစ်ဖက်စလုံးကတွေးဆုံဆွေးနွေးဖို့သဘောတူထားတယ်လို့လည်း UWSA ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ